This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆေးဟာနာရှင်ပြီးတော့ကနေကင်ဝေးပြီးကိုယ်စိတ်နှစ်ပါးပြီးကင်လုံခြုံကြပါစေလို့ရေဒီယိုညူးချီဖွေသားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ခုချိန်ကစပြီးအပီလာ23ရက်နေ့ရဲ့ရေဒီယိုညူးချီမနက်ခင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုညူးချီရဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့မျိုးဦးလင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ဆလင်းမှာနှစ်ရက်သက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖက်ကထိခိုက်ဒေဆုံးမှုများပြားခဲ့တဲ့ဆိုတဲ့သတင်းကိုတင်ပြပေးကြပါတယ်မကွေးတိုင်းဆလင်းမြို့နယ်အတွင်းအင်အား150ခန့်ပါစစ်ကောင်စီစစ်ကြောင်းနဲ့နှစ်ရက်သက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖက်ကထိခိုက်ဒေဆုံးမှုများပြားခဲ့တယ်လို့ဗမာတပ်တော်ဗမာအာမေကထုတ်ပြန်ထားပါတယ်ဧပြီလ19ရက်နေ့မနက်9နာရီခွဲခန့်မှာမြွေတမဲရွာမှာရှားတော်ရွာဘက်ကိုစစ်ကြောင်းထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာ10နာရီ45မိနစ်ခန့်မှာဗမာတပ်တော်ကထောင်ထားခဲ့တဲ့မိုင်းနေမီကတရားရရှိခဲ့ကြပြီးမိုင်းထီကတရားရသူများကိုတဲဆောင်လာကစစ်ကြောင်းဆက်ထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကို17နာရီ45မိနစ်အချိန်ခန့်မှာဗမာတပ်တော်အမှတ်908တရင်ပေါ့တောင်တိုင်းကျမ်းမာရီနဲ့တူနာပြူတပ်ဖွဲ့တို့ကရှေ့ထွက်မိုင်းလက်နက်ကြီးလက်နက်ငယ်များနဲ့စောင့်ကြိုတိုက်ခိုက်ခဲ့ကြတယ်လို့သိရှိရပါတယ်။ဧပြီလ20ရက်နေ့မနက်10နာရီခွဲခန့်မှာလေစစ်ကောင်စီတပ်များရှိရာညောင်ကုန်းပွိုင်းနဲ့ရှားတော်လက်ပံပွင့်ပွိုင်းတို့ကိုတော်လှန်ရေးတပ်များကဒရုန်းနဲ့ပုံသီးနှလုံးကျဲချတိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကပန်းတော်ကြီးရွာကိုနှစ်ကြိမ်တိုင်း Jet Fighter နဲ့ပုံကျဲခဲ့ပြီးစစ်တပ်များနဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။နေ့လယ်12:50ခန့်မှာ80ဒေါ်လာတဲ့စစ်ကောင်စီစစ်ကြောင်းဟာမဇလီကွေ့ရွာထွက်မန္တလေးဖျားကြီးနီမှာဗမာတပ်တော်ရဲ့မိုင်းငွေတွင်နေမိပောက်ကွဲခဲ့ပြီး3နာရီကြာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကတိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်က Jet Fighter များနဲ့5ကြိမ်လေကြောင်းပစ်ကူခဲ့ပြီးညောင်ကွာကျွရမှာနေနှလုံးမီးလောင်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။၎င်းစစ်ကြောင်းဟာလေရင်ပစ်ကူကြိမ်များစွာအသုံးပြုခဲ့ပြီးဆက်လက်ထိုးစစ်ဆင်လာခဲ့ပေမယ့်တော်လှန်ရေးတပ်ပေါင်းစုကလက်နက်ကြီးလက်နက်ငယ်များနဲ့နောက်မဆုတ်စတဲ့ပြန်လည်ခုခံတိုက်ခိုက်ခဲ့ရာညနေ 3:44 မိနစ်မှာအထိနာပြီးနောက်ပြန်ဆုတ်သွားတယ်လို့သိရှိရပါတယ်။ထို့နည်းညာ 6:18 မိနစ်မှာမြောင်ကုန်းရွာနဲ့ရှားတော်ရွာဘက်ကစစ်ကောင်စီတပ်သားများအခြေပြုရာနေရာကိုပူးပေါင်းတပ်များကဒရုန်းပုံများ60မမလက်နက်ကြီးများနဲ့ထပ်မံပစ်ခတ်တိုက်ခိုက်ခဲ့ရာအထိကိုက်ကြဆုံများခဲ့ပြီးလေကြောင်းပစ်ကူ9ကြိမ်ထိလာရောက်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲအတွင်းဗမာတပ်တော်အမှန်908တရင်ပေါ့တောင်ပိုင်းကျမ်းမာရေးနဲ့တူနာပြူတပ်ဖွဲ့ကောင်းစစ်အောင် LPDF မင်းဘူးခရိုင်အမှတ်1တရင်မင်းဘူးခရိုင်လယုံတပ်ဖွဲ့ပကဖဆလင်းတို့ကပူးပေါင်းတိုက်ခိုက်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာကြောက်ကြီးတောင်ကြီးကိုရိတ်ခါပွေရင်ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာနှစ်ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ပဲခူးတိုင်းပြည်ခရိုင်ပေါင်းတယ်မြို့နယ်မုံတိုင်းတိုက်နယ်ရဲစခန်းကနေကြောက်ကြီးတောင်ကြီးကိုရိတ်ခါပွေရင်ရွှေပြေးထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာနှစ်ဦးသေဆုံးခဲ့တယ်လို့ PPDF 3601တရင်ကသတင်းထုတ်ပြန်ထားပါတယ်။ဧပြီလ22ရက်နေ့နေ့လယ်2နာရီခွဲခန့်မှာဆိုင်ကယ်9စီးအင်အား14ဦးနဲ့ရှေ့ပြေးထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုပေါက်တော့ရွာနဲ့အကရွာပြည်ကွက်တဲ့ကြားတဒါအနီမှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါရယ်တိုက်ခိုက်မှုတွင်စစ်ကောင်စီတပ်သား2ဦးနေရာမှာပဲသေဆုံးသွားခဲ့ကာ9ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့သိရှိရပါရယ်သေဆုံးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အလောင်းများကို3နာရီခွဲချိန်ခန့်မှာကားနဲ့ပြန်တယ်ယူသွားခဲ့ပြီးပေါက်တော့တက်ထဲမှာတကြိုခဲ့ကာဒဏ်ရာရရှိသူများကိုမုံတိုင်ဆေးရုံမှာကုသ နေတယ်လို့ဖော်ပြထားပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့မှလက်နက်ငယ်များနဲ့ပြန်လည်ပစ်ခတ်တိုက်ခိုက်ခဲ့ပေမယ့်ပြည်သူကာကွယ်ရေးပေါ်မှာထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။မြောင်လေးပင်မှာစစ်ကောင်စီရဲ့ drone တက်တဲ့နေရာများကိုပြစ်ခတ်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သားတူသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဧပြီလ21ရက်နေ့ညနေ 3:30 မိနစ်နဲ့ 3:50 အချိန်တို့မှာမြောင်လေးပင်မြို့နယ်ပဇွန်မြောင်ကျေးရွာတွင်ရှိစစ်ကောင်စီ drone တက်တဲ့နေရာများကို3903တရင်လက်နက်ကြီးတပ်ဖွဲ့မှ60မမနှလုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။ညနေ 3:20 နဲ့ 3:24 မိနစ်အချိန်တို့မှာလေတာပြတ်တရားအားထပ်မံ၍နှလုံးပစ်ခတ်တိုက်ခိုက်ခဲ့ပြီးတာပြတ်တရားမှထွက်လာတဲ့အကြမ်းဖက်စစ်သားအားစနိုက်ပါနဲ့ပစ်ခတ်ခဲ့ရာနေရာမှာပင်တဦးသေဆုံးခဲ့တယ်လို့သိရှိရပါတယ်။ညနေ 4:58 မိနစ်အချိန်မှာလေထိုတာပြတ်တရားကို60မမတလုံးထပ်မံပစ်ခတ်တိုက်ခိုက်ခဲ့ပြီးကြံထိခိုက်သေဆုံးမှုအားစုံစမ်းနေလျက်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ပြည်လင်းမှာစစ်ကောင်စီကင်းမုံနဲ့တော်လှန်ရေးအင်အားစုများထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်သား6ဦးသေဆုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါရစေ။မွန်ပြည်နယ်ပြည်လင်းမြို့နယ်အလူးလေးနယ်တပြည်နီရွာကြားမှာကင်းမုံဝင်ရန်လာတဲ့စစ်ကောင်စီတပ်သားများနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်သား6ဦးသေဆုံးခဲ့တယ်လို့ White Dragon P29904 ကထုတ်ပြန်ထားပါရစေ။ဧပြီလ21ရက်နေ့ကပဲခူးတိုင်းကနေမွန်ပြည်နယ်ကိုဝင်ရောက်လာတဲ့စစ်ကောင်စီရဲ့ပုံပြောင်းကားများကိုမိုင်းဆွဲတိုက်ခိုက်ဖို့ပြင်ဆင်နေချိန်နေ့လယ်7နာရီခွဲခန့်မှာကင်းပုံးလာဝတ်တဲ့စစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ဆိုပါရယ်။အင်အား20ခန့်မှာစစ်ကောင်စီတပ်ဖွဲ့ကစစ်သား6ဦးသေဆုံးသွားခဲ့ပြီးထိခိုက်ဒဏ်ရာရရှိသူများလည်းရှိခဲ့တယ်လို့ဖော်ပြထားပါရယ်။တော်လိုင်းအင်အားစုများဘက်ကလည်းရဲဘော်တဦးရှက်တီတန်ရာမစိုးရင်ရရရှိခဲ့ပြီးနေ့လယ်7နာရီ49မိနစ်အချိန်မှာအောင်မြင်စွာဆုတ်ခွာနိုင်ခဲ့လူဆိုပါတယ်အဆိုပါတိုက်ခိုက်မှုကိုငကပြူတရင်9801တရင်9805တရင်တိုက်ခွဲလေးတို့ပူပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာဟာကာမှာပြည်သူများကိုလက်နက်နဲ့ချိန်ချောက်ပြီးငွေညှင့်နေတဲ့ရဲတပ်သားနှုတ်ကို CDF ဟာကာကဖမ်းဆီးရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။2025ခုနှစ်ဧပြီလ21ရက်နေ့မှာဟာကာမြို့ရှိအပြစ်မဲ့ပြည်သူများကိုလက်နက်အားကိုပြီးချိန်ချောက်၍ငွေညှင့်လူရဲနေတဲ့အကြမ်းဖက်စစ်ကောင်စီလက်အောက်ခံရဲတပ်သားနှုတ်ကိုဖမ်းဆီးထိန်သိမ်းနိုင်ခဲ့ကြောင်း CDF ဟာကာမှသတင်းထုတ်ပြန်ထားပါတယ်။အဆိုပါရဲတပ်သားနှုတ်ကိုလက်နက်ခဲယမ်းများလူရဲထားတဲ့အုံဆောင်များစားတောက်ဆရာများနဲ့အတူဖမ်းဆီးရမိခဲ့တယ်သိရှိရပါတယ်ဆက်လက်ပြီးပြည်မဲ့ပြည်သူများကိုဒုက္ခမျိုးစုံပေးနေတဲ့အကြမ်းဖက်စစ်ကောင်စီအဖွဲ့ဝင်များကိုလည်း CDF ဟာကာကလိုက်လံအရေးယူမယ်လို့အသိပေးထားပါတယ်ခင်ဗျာရွှေကျင်မြို့နယ်ခမာယ998မှာအကြမ်းဖက်စစ်သားများအားတော်လှန်ရေးတပ်ကပစ်ခတ်ခဲ့ရာနှစ်ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။2025ခုနှစ်ဧပြီလ22ရက်နေ့မှာရွှေကျင်မြို့နယ်ညောင်ချေတောက်ကျွာနီးရှိခမာယ998မှာအကြမ်းဖက်စစ်သားများအားပစ်ခတ်ခဲ့တယ်လို့အတည်ပြုဆိုထားပါတယ်။အဆိုပါပစ်ခတ်မှုမှာရန်သူဘက်မှနှစ်ဦးသေဆုံးခဲ့ပြီးတော်လှန်ရေးဘက်မှအထိကိမရှိဆုတ်ခွာလာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။စစ်ကောင်စီတပ်မှနောင်ချိုမြို့ကို Jet Fighter နဲ့ဘုံးနှလုံးလာရောက်ကျဲချတိုက်ခိုက်ခဲ့ပြီးရခိုင်ရက်ကလည်းစိတ်ငွေဘုံများအသုံးပြုတိုက်ခိုက်ခဲ့တဲ့ဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်။တအောင်ပြည်တပ်မဟာနှင်နေမြေနောင်ချိုမြို့နယ်အုံမရီကျွာမှာစစ်ကောင်စီတပ်မှအပြစ်ရဲ့ရဲ20ပြည်နေမှာ Jet Fighter နဲ့ဘုံးနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ဟာဧပြီလ22ရက်နေ့မနက်10:30မိနစ်အချိန်ကအုံမရီကျွာရှိပြည်သူလူထုနေအိမ်များကိုဦးတည်၍လာရောက်ဘုံးကျဲတိုက်ခိုက်ခဲ့ရာထိုဘုံးကျဲချတိုက်ခိုက်မှုကြောင့်ပြည်သူလူထုများရဲ့နေအိမ်ငါးလုံးထိမှန်ပျက်စီးဆုံးရှုံးခဲ့ရပါတယ်။ဧပြီလ21ရက်နေ့ကလည်းတောင်ခမ်းကျွာရှိ902တက်စကန်နီးတိုက်ပွဲဖြစ်ပွားနေချိန်စစ်ကောင်စီတပ်မှအစိမ့်ငွေဘုံး15လုံးလာရောက်ကျဲချခဲ့ရာ TNL တပ်သား10ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီး3ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။ TNL တပ်သားများဟာမူဝေခြင်းအသက်ရှူမြန်ဆန်ခြင်းမိမတာဖြစ်ခြင်းစိတ်လှုပ်ရှားမြန်ဆန်ခြင်းမော်ပန်ခြင်းအောက်ဆီဂျင်ကြကဝေဒနာခံစားနေရပြီးစိတ်ကူတာမှုခံနေရတယ်လို့သိရှိရပါတယ်ခင်ဗျာချင်းပြည်နယ်မွန်ပြည်နယ်နဲ့မကွေးတိုင်းတို့မှာစစ်ကောင်စီတပ်သား6ဦးလင်းဝင်လာတဲ့သတင်းကိုတင်ပြပေးချင်ပါတယ်ချင်းပြည်နယ်ခန်းဒီမြို့မွန်ပြည်နယ်ရေးမြို့နယ်မော့ကနင်ကျွာနယ်မကွေးတိုင်းစလင်းမြို့နယ်တို့မှာစစ်ကောင်စီတပ်သား6ဦးပြည်သူ့ကာကွယ်တပ်ဖွဲ့တွေထံအသီးသီးဆက်သွယ်အလင်းဝင်လာခဲ့တယ်လို့သိရှိရပါတယ် ခန်းနီပြည်သူ့ကာကွယ်တပ်ဖွဲ့ခန်းနီ KI2 တပ်ခွဲနဲ့နာဂပြည်သူ့ကာကွယ်တပ် NPDF ပူးပေါင်းမဟာမိတ်တပ်ဖွဲ့ထံကိုစစ်ကောင်စီတပ်သားတူတနက်တလက် G လက်ပစ်ပုံးစားတဲ့စစ်သုံးဆောင်ပစ္စည်းပြည်စုံနဲ့ဆက်သွယ်အလင်းဝင်လာတယ်လို့ဆိုပါတယ်။အလားတူဧပြီလ20ရက်နေ့ကလည်းမကွေးတိုင်းမင်းမှုခရိုင်ဆလင်းမြို့နယ်မှာစစ်ကောင်စီ253 254 255တရင်တို့မှစစ်မှုထမ်းစုဆောင်ခံထားရသူ3ဦးလက်နက်မဲ့အလင်းဝင်လာတယ်လို့ဒေါင်းစစ်အောင် LPDF အဖွဲ့ထံကနေသိရှိရပါတယ်။ဝန်ပြည်နယ်မှာလည်းဧပြီလ22ရက်နေ့ကမော့ကနင်ကျေးရွာအခြေဆိုင်စစ်ကောင်စီရဲ့ခလာရ106တရင်မှတပ်သား2ဦးလက်နက်မဲ့ထွက်ပြေးလာခဲ့ပြီးပြည်သူ့ကာကွယ်တပ်ဖွဲ့ YPDF ထံခိုးလုံလာတယ်လို့သတင်းထုတ်ပြန်ထားပါတယ်။တီတူရင်ခွင်ဝင်ရောက်ခိုးလုံလာကြတဲ့စိတ်ကောင်းစီတက်ဖွဲ့ဝင်တီတီကိုလုံခြုံတဲ့နေရာဒီမှာပို့ဆောင်ထားပြီးလက်နက်နဲ့တကွာအလင်းဝင်ရောက်လာသူကိုဂုံပြုစုငွေချိမြင့်ပေးအပ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီရေးသတင်းကောက်နှုတ်ချက်တွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါပါ
3နှစ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုရန်နိုင်မှဖတ်ကြားတင်ပြပေးပါတော့မရှင
်။ Radio NUG တော်ရရှင်များမင်္ဂလာပါခင်ဗျာ။အခုချိန်အစပြီးမနက်ခင်းပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဆုံးတင်ဆက်ပေးခြင်းနဲ့ပြည်တွင်းသတင်းကတော့ပုံရံမင်းကြီး Francis ပြန်လည်တော်မူခြင်းအတွက်ယာယီသမ္မတဒေါ်လာရှိလာကဝန်ထမ်းချုပ်တွင်လွှာပေးပို့တဲ့သတင်းပဲဖြစ်ပါတယ်။ဧပြီလ22ရက်မနက် 9:35 မိနစ်မှာဗာတီကန်ရှိကာစာစင်တာမာတာနေမှာပြောင်းလဲတော်မူသွားခဲ့တဲ့ပုံရိပ်မင်းကြီး Francis ပြောင်းလဲတော်မူခြင်းအတွက်ယာယီသမ္မတဒေါ်လာရှိလာကအမျိုးသားညီညွတ်ရေးအစိုးရနဲ့မြန်မာပြည်သူများကိုစားဝန်ထမ်းချုပ်တွင်လွှာကိုဧပြီလ22ရက်မှာပေးပို့ခဲ့ပါတယ်။တွင်လွှာမှာပြီးခဲ့တဲ့သတင်းပတ်ကပင်ပုံရိပ်မင်းကြီး Francis ကမြန်မာနိုင်ငံရှိငရင်တန်ခံရဲရွာများကိုထောက်ပံ့ကူညီရန်ရဲရဲရော်ရော်လှူဒါန်းမှုတစ်ခုပေးပို့ခဲ့ကြောင်း2018ခုနှစ်မှာမြန်မာနိုင်ငံသို့လာရောက်ခဲ့ပြီးတဲ့အစပြီးရိုဟင်ဂျာတိုင်ဝမ်အားအခွင့်အရေးအပြည့်အဝပေးရန်မြန်မာနိုင်ငံလွတ်လပ်ရေးနဲ့ဒီမိုကရေစီလမ်းကိုရှောင်လန်းခဲ့တဲ့ကျောင်းသားဆန္ဒပြပွဲများကိုအောက်မေ့အမှတ်ရစေဖို့အတွက်၎င်းရဲ့ Sunday Angelus မင်းကွန်းကိုအကြိမ်ကြိမ်သုံးပြုခဲ့ကြောင်းအထူးသဖြင့်ဖြစ်ပွားနေတဲ့တိုက်ပွဲများနဲ့ထိခိုက်လွယ်တဲ့ကလေးငယ်များတက်ကြီးရွယ်အုံများအချင်းကြခံရသူများကြားလာသူများဒုက္ခသည်များနဲ့မြန်မာပြည်သူလူထုတရလုံးအတွက်လေးနက်တဲ့ဂရုဏာကိုဖော်ပြခဲ့ကြောင်းပါရှိပါလေ။မြန်မာနိုင်ငံငြိမ်းချမ်းရေးကိုအားလုံးပါဝင်နိုင်တဲ့တွဲဆုံဆွေးနွေးမှုပြုလုပ်ဖို့တောင်းဆိုခဲ့ကြောင်း2021ခုနှစ်မှာမြန်မာစစ်တပ်ကအာဏာသိမ်းဖို့ကြိုးပမ်းပြီးတဲ့နောက်ရောမမြို့မှာနေထိုင်တဲ့မြန်မာကက်သလစ်ဘာသာဝင်များအတွက်အထူးအစုဝေးတရက်ကိုကျင်းပခဲ့ပြီးမြန်မာစစ်တပ်ရဲ့ကြမ်းဖက်မှုနဲ့ဖိနှိပ်မှုများကိုပြန်လည်အမှတ်ရစေကမူစီလုံးညီညွတ်မှုထားရှိရန်အမှန်တရားကိုစောင့်ရှောက်ရန်နဲ့ပြောင်းလဲချက်မဆုံးရှုံးစေရန်စုဝေးသူများအားတောင်းဆိုခဲ့ပြီးဖျားသခင်သည်စိတ်နှလုံးအားလုံးကိုငြိမ်းချမ်းသောအဖြစ်သို့ပြောင်းလဲနိုင်စေရန်ဆုတောင်းပေးခဲ့ကြောင်းဖော်ပြထားပါသည်။ပုံရံမင်းကြီး Francis အားအောက်မေ့သတိရခြင်းမှာမျိုးသားညီညွတ်ရေးဆိုရသည်လွတ်လပ်ပြီးတန်းတူညီများကပြည်သူအားလုံးရပံ့ခွင့်များအပြည့်အဝရရှိကာဒါရညီညမ်းစွာတူရှင်တွဲနေထိုင်နိုင်စေမဲ့ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရန်ဂရေကူအပြုကြောင်းဖော်ပြပါရှိပါလေခင်ဗျာအခုတခါတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့ကာလာလာတာအမှတ်6423တရင်မှဦးစီးပြီးတော်လန်ရည်သည်ငါတို့ကြောင်းငါတို့တက်ကတူစီစဉ်ဖြင့်လုပ်ငန်းသုံးအခြေခံကွန်ပျူတာသင်တန်းစင်ပွဲပြုလုပ်ကျင်းပတဲ့သတင်းပဲဖြစ်ပါတယ်။တော်လန်ရည်သည်ငါတို့ကြောင်းငါတို့တက်ကတူစီစဉ်ဖြင့်အခြေခံကွန်ပျူတာသင်တန်းကိုကာလာလာတာအမှတ်6423တရင်မှဦးစီးပြီးဇန်နဝါရီလ16ရက်နေ့မှစတင်ကဂီနီဘီရှေးချန်လွတ်မြောက်နေမြေတနေရာမှာဖွင့်လှစ်တင်ကြားခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အဆိုပါပညာရေးစီစဉ်ရာဖွင့်လှစ်တင်ကြားခဲ့တဲ့ကွန်ပျူတာအခြေခံသင်တန်းကိုကာလာလာတာအမှတ်6423တရင်အမှတ်9894တက်ရင်မှရဲဘော်ရဲမေများနဲ့ဒေသခံလူငယ်များတက်ရောက်တင်ကြားခဲ့ကြပြီးဧပြီလ22ရက်2025ခုနှစ်မှာတနန်းစင်းပွဲခန်းထားကျင်းပပြီးတနန်းစင်းလက်မှတ်များပေးအပ်ခဲ့တယ်လို့သိရပါတယ်။ဒေါ်လန်ရည်သည်ငါတို့ကြောင်းငါတို့တက်ကတူစီစဉ်ဟာကလလတ်တက်အမှတ်6423တက်ရင်မှပြုလုပ်တဲ့ပညာရေးစီစဉ်တစ်ခုဖြစ်ပြီးဒေသတွင်းမှလူငယ်များရဲဘော်များဒေါ်လန်ရည်ကာလအတွင်းပညာရေးခန်းကဏ္ဍမလစ်ဟင်းစေဖို့ရည်ရွယ်တယ်လို့ဖော်ပြပါတယ်။တနန်းစင်းပွဲကိုကလလတ်တက်အမှတ်6423တက်ရင်ရဲ့တက်ရင်မှုဒုတက်ရင်မှုနဲ့တနန်းပြင်းပြောင်းရေးတာဝန်ခံတို့မှအဖွဲ့မှစကားပြောကြားခဲ့ကြပြီးတနင်္သာများနဲ့အတူကလလတာအမှတ်9894တက်ရင်မှတာဝန်ရှိသူများအမှတ်6423တက်ရင်မိသားစုပညာရေးကော်မတီမှတာဝန်ရှိသူများတက်ရောက်ချင်းမြင်ခဲ့ကြကဒေသတွင်းလူငယ်များရဲ့ပညာရေးအခမ်းကဏ္ဍနဲ့နေပညာအခမ်းကဏ္ဍများကိုဆွေးနွေးပြောကြားဖို့အတွက်ကရင်နိုင်ငံရေးအကျဉ်းသားများစီယုံ KPPA မှလူငယ်ပညာရှင်များလည်းတက်ရောက်ချင်းမြင်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ အခုတခါ2025မလတွင်လေကြောင်းတိုက်ခတ်ခံရမှုအကြိမ်ကြီးအတွက်အများဆုံးအနေနဲ့စတိုင်းတိုင်းဟာ53ကြိမ်အထိတိုက်ခတ်ခံခဲ့ရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မလတွင်မှာမန္တလေးတိုင်းဟာလူအခွင့်အရေးချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီး123မှုအထိရှိခဲ့ပြီးလေကြောင်းတိုက်ခတ်ခံရမှုအကြိမ်ကြီးအတွက်အများဆုံးအနေနဲ့ကတော့စတိုင်းတိုင်းဟာ53ကြိမ်အထိတိုက်ခတ်ခံခဲ့ရပါတယ်။အကြံပေးဆေးအုပ်စုရဲ့2025ခုနှစ်မလတွင်လူအခွင့်အရေးချိုးဖောက်ကျူးလွန်မှုစုစုပေါင်း642မှုကိုကျူးလွန်ခဲ့ပါတယ်။ဤသူပိုင်းနေအိမ်938လုံးစာသင်ကျောင်း9ကျောင်းဘာသာရေးအဆောက်အဦ36လုံးနဲ့ကျန်းမာရေးအဆောက်အဦးတစ်လုံးပျက်စီးခဲ့ပြီးသေဆုံးသူ202ဦးနဲ့တိကျတဲ့ရရှိသူ338ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတခါဒေါ်လာတကြံရံမုံငွေပွဲတော်အားတကြံရင်းကများနဲ့ဖြောက်ပြမှုတချို့ကိုပဲဖြတ်လိုက်ပြီးမြန်မာပြည်မြင်ငင်းတန်ဆင့်ပြန်လည်ထူထောင်ရေးရံမုံငွေဈေးအောင်ပွဲဖြစ်ပြင်သစ်မှာကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဒေါ်လာတကြံရံမုံငွေပွဲတော်အားတကြံရင်းကများနဲ့ဖြောက်ပြမှုတချို့ကိုပဲဖြတ်လိုက်ပြီးမြန်မာပြည်မြင်ငင်းတန်ဆင့်ပြန်လည်ထူထောင်ရေးရံမုံငွေဈေးအောင်ပွဲဖြစ်ပြင်သစ်မှာကျင်းပမယ်လို့ La Cabinet Permanent Defense ကအသိပေးကြေညာပါတယ်။မတ်လ28ရက်နေ့မှာပြင်ထန်စွာလှုပ်ခတ်သွားခဲ့တဲ့ငငင်းကြောင့်မြန်မာပြည်ရှိမြင်ငင်းဒုက္ခသည်သွေးချင်းမော်မများအားပြင်သစ်ရောက်မြန်မာမိသားစုများကဝမ်းရံကူညီပေးနိုင်ရန်နဲ့မြန်မာပြည်အတွက်ဝန်ထဲကြေကွဲခြင်းအထိမ့်မှတ်ကိုပြသရန်ဧပြီလ28ရက်မှာပြုလုပ်မယ်တော်လန်တကြံရံမုံငွေပွဲတော်အားတကြံရင်းကများနဲ့ဖြောက်ပြမှုတချို့ကိုပဲဖြတ်လိုက်ပြီးငင်းငင်းတန်းမှပြန်လည်ထူထောင်ရင်းနဲ့မျိုးအင်အားစုများအတွက်ရံမုံငွေဈေးအောင်ပွဲဖြစ်ပြောင်းလဲတက်မှတ်ကျင်းပမှာဖြစ်တယ်လို့ဖော်ပြပါတယ်။အဲ့ဒီပွဲခဏကိုပြင်သစ်ရောက်မြန်မာပြည်ဘွားမောင်နှမများအားလုံးကိုလာရောက်ကြဖို့ဖိတ်ခေါ်ထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းနဲ့ပြည်တွင်းသတင်းကတော့ငလျင်ကြောင့်နားထတဲ့ဟန်ချက်ညီညီပန်းနိုင်စီជីကာကမ်ပိန်းပြန်လည်စတင်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ငလျင်ကြောင့်နားထတဲ့ဟန်ချက်ညီညီပန်းနိုင်စီជីကာကမ်ပိန်းပြန်လည်စတင်နေပြီလို့ပြည်သူ့ဒီမိုကရက်တစ်တပ်တော်ကအသိပေးပေါ်ပြပါတယ်။ကျွန်တော်တို့ဟန်ချက်ညီညီပန်းနိုင်စီជីကာကမ်ပိန်းဟာဆိုရင်လွန်ခဲ့တဲ့ February လတွေတကယ်ကစထားခဲ့တာဖြစ်ပေမဲ့ငလျင်ကြောင့်ရနားထခဲ့တာတလားနီးပါရှိပါပြီ။ဒါကြောင့်မလို့ဒီရက်မှာပြန်စပြီးဇွန်လ9ရက်နေ့အထိပြုလုပ်သွားမှာပါ။ဟန်ချက်ညီညီပန်းနိုင်စီជីကာကမ်ပိန်းဟာပြည်သူ့ဒီမိုကရက်တစ်တပ်တော်မှ၄နှစ်တာကာလအတွင်းပထမဆုံးပြုလုပ်တဲ့ campaign လေးဖြစ်ပါတယ်လို့ဆိုပါတယ် campaign ကာလကတော့ဧပြီလ22ရက်နေ့မှပြန်စပြီးဇွန်လ5ရက်နေ့ထိပဲပြုလုပ်သွားမှာပါမျော်မှန်း target ကတော့3600ကျပ်ဖြစ်ပြီးယခုအချိန်ထိ18ရာခိုင်နှုန်းသာရရှိထားသေးတာမို့ပောင်ဝင်ကူညီခြင်းတွေအနေနဲ့ပမာဏသတ်မှတ်ထားတာမရှိပဲဖြစ်တဲ့အတွက်အဆင်ပြေတဲ့ပမာဏနဲ့ပောင်ဝင်ကူညီလို့ရတယ်လို့ဆိုပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့ပြည်တွင်းသတင်းတွေကို Radio NUG သတင်းတောက်တာဂီနဲ့ Castle တို့ကပြပထားတာဖြစ်ပါတယ်ခင်ဗျာအဘူဒန်အန်ရမကာဝင်နိုင်ရင်ယခုချိန်ကဟာရာသီဥတုပူပြင်းတဲ့အတွက်ကြောင့်ချွေးထွက်များပြီးခနာကိုတွင်းမှရင်းနှစ်ဒက်စာများဆုံးရှုံးကအဘူဒန်ကြောင့်သတိလက်ချင်း heat stroke ဖြစ်နိုင်ပါလေအချိန်မီကုသမှုမခံယူပါကအသက်ဆုံးရှုံးနိုင်ပါလေကလေးများတက်ကြီးရွယ်များနဲ့နာနာရှည်ယောဂသည်များကိုနေ့လယ်ပိုင်းမှာအရိပ်ရအေးများပြီးလေဝင်လေထွက်ကောင်းတဲ့နေရာများမှာနားနေပါစေနေမှုထဲသို့ထွက်ရပါကထီးသို့မဟုတ်အုတ်ထုတ်ဆောင်ပါအရေးရသောနေရာများမှာမကြာခဏအနာယူပါ။အလင်းပြန်သောအဖြူရောင်သို့မဟုတ်အယောင်ဖြော်သောပေါ့ပွားချောင်းချောင်းချီတဲ့များကိုဝတ်ဆင်ပါ။နေဘူးထဲမှပြန်လာပြီးချက်ချင်းရေချိုးခြင်းနဲ့မနေ့7နာရီမှညနေ9နာရီတွင်အမိုးကမရှိသောနေရာများမှာရေချိုးဝတ်လျှော်ခြင်းများကိုရှောင်ကျင်ပါ။ပူပြင်းသောနေရာအောက်မှာအလုံးလုံးခြင်းနဲ့ကိုယ်လက်လှုပ်ရှားခြင်းများကိုရှောင်ကျင်ပါ။အရက်တောက်ခြင်းကြောင့်အဘူဒံကိုပုံမှုပြင်းထန်စွာခံစားရနိုင်သဖြင့်ရှောင်ကျင်ပါ။ရေနှင့်တဆားရေကိုလုံလောက်စွာတောက်ပါရဲ့အမျိုးသားညီညွတ်ဆိုရကျမ်းမာရေးဝန်ကြီးဌာနမှသတိပေးနှိုးဆော်ထားပါလေခင်ဗျာ
ဗီဒီယိုညူချီရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်ပြနေပါတယ်အခုတစ်ခါနားဆင်ကြရမှာကတော့မြမနွေခရိုနီကယ်အပီလာ27မြင်ကွင်းဖြစ်တဲ့မုမခဆောင်းပါကိုတော့နှွေဦးမိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင်
မြန်မာနွေဦးခရိုနီကယ်ဧပြီလ27မြင်ကွင်း NUG MOD လက်အောက်ကတပ်ရင်းအချို့ရွှေ့ပြောင်းမှုနဲ့စုစည်းထားနိုင်ဖို့အရေးအမျိုးသားညီညွတ်ရေးအစိုးရရဲ့ကာကွယ်ဝင်ကြီးဌာန MOD လက်အောက်မှာရှိတဲ့လက်နက်ကင်တပ်ရင်းအချို့နှုတ်ထွက်ပြီးလက်နက်ပြန်အပ်တာခြားသော PDF တွေနဲ့ပူးပေါင်းဖို့လှုံ့ဆော်တာသို့မဟုတ်တိချာရက်တီရဲ့ Local PDF အဖြစ်ရက်တီမဲလို့ထုတ်ပြန်ကြေညာတာတွေမကြာခဏသတင်းတွေထဲဖတ်ရှုနေကြရတာပါလွန်ခဲ့တဲ့နှစ်နှစ်ဝန်းကျင်ကရမပင်ခရိုင်ကတက်ရင်လေးရင်ဘိုးနကားရဲ့လက်အောက်မှာရှိနေခဲ့ပြီး MOD ရဲ့ထောက်ပံ့မှုရရှိနေခဲ့ရာက NUG ဘက်ကထောက်ပံ့မှုရပ်ဆိုင်ပြီး MOD လက်အောက်ခံတက်ရင်အဖြစ်ကနေထုတ်ပယ်လိုက်တယ်ဆိုတော့အမိန့်ထွက်ရှိခဲ့ပူပါတယ်အဲ့နောက်တက်ရင်လေးရင်က NUG MOD လက်အောက်မှာပဲဆက်လက်နေဖို့တရင်မှုတွေကဆုံးဖြတ်ကြတဲ့အကြောင်းကြေညာပြီးနောက်ဘိုးနဂါးကစူပါတရင်တွေကလက်နဲ့ပြန်အကြဖို့အမိန့်ပေးခဲ့ပြန်ပါတယ်ဒီအဖြစ်ပြက်က MOD လက်အောက်ကနှုတ်ထွက်တယ်ဆိုတာထက် MOD ရဲ့အထောက်ပံ့လုံလုံလောက်လောက်မပေးနိုင်မှုအပေါ်မူတည်ပြီးအငင်းပွားမှုဖြစ်ရာကစတဲ့အဖြစ်ပြက်ဖြစ်ပါတယ်အဲ့နောက်ပိုင်း2025ခုနှစ်စံပိုင်းမှာရှမ်းတောင်ဒေသမှာရှိတဲ့တပ်ရင်း13335 SSPDF လို့ခေါ်တဲ့တပ်ရင်း SSRY လို့ခေါ်တဲ့တပ်ရင်း၃ရင်းလဲ MOD လက်အောက်ကနှုတ်ထွက်ကြောင်းကြေညာခဲ့ကြပါတယ်ရှမ်းတောင်ဒေသကတပ်ရင်း၃ရင်းနှုတ်ထွက်တဲ့အကြောင်းရင်းကတော့တပ်နေရာအပြောင်းရွှေ့ကိုမလိုက်နာနိုင်တာကြောင့်လို့သတင်းတွေမှာပေါ်ပြကြတာတွေ့ရပါတယ်MOD ရဲ့အမိန့်နဲ့တပ်နေရာပြောင်းရွှေ့တာကိုသဘောမတူမလိုက်နာနိုင်တာကြောင့် MOD လက်အောက်ကနေနှုတ်ထွက်တယ်လို့နားလည်ရပါတယ်။နောက်ဖြစ်ရတဲ့ခုကတော့ကရင်ပြည်နယ်တောင်ပိုင်းစစ်ဒေသက PDF တပ်ရင်းတွေဖြစ်တည်ကြတဲ့ကြားဖြူစစ်ကြောင်းနဲ့ဂလုံစစ်ကြောင်းတို့လည်းယခုနှစ်စမ်းမှာပဲ MOD လက်အောက်ကနှုတ်ထွက်ကြောင်းကြေညာခဲ့ကြတာတွေ့ရပါတယ်။စစ်ဒေသတစ်ခုနဲ့တစ်ခုရွှေ့ပြောင်းတဲ့အမိန့်ကိုလိုက်နာနိုင်ခြင်းမရှိတာကြောင့်လို့တချို့သောသတင်းတွေမှာဖော်ပြထားကြပေမဲ့တရင်ဝင်ထောက်ပြန်ချက်တွေတော့ထောက်ပြန်တာမရှိကြပါဘူး။ KNU KNLN နဲ့ MOD အကြားပူးပေါင်းလှုပ်ဆောင်နေတဲ့ JOC လို့ခေါ်တဲ့စစ်ရေးပူးပေါင်းကော်မတီရဲ့အမိန့်အရနေမြေရွှေ့ပြောင်းဖို့အမိန့်ကိုလိုက်နာနိုင်ခြင်းမရှိတာကြောင့်အဆိုပါစစ်ကြောင်းနှစ်ကြောင်းက MOD လက်အောက်ကနှုတ်ထွက်လိုက်ကြတာဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်။နောက်ဖြစ်ရတဲ့ခုကတော့ရောနေမှာပြည်သူ့ကာကွယ်တပ်ဖွဲ့ကံကောတရင်ရော့ဒေတာက MOD လက်အောက်ကနှုတ်ထွက်ပြီး YA လို့အတူကောက်ခေါ်ဆိုတဲ့ရော့တက်တော်နဲ့ပူးပေါင်းလိုက်ကြောင်းကြေညာခဲ့ပါတယ်။တရင်အလိုက်နှုတ်ထွက်ကြတာကအများစုဖြစ်ပြီးအချို့လည်း MOD လက်အောက်ကတပ်ဖွဲ့ဝင်အနေနဲ့နှုတ်ထွက်ကအခြားတော်လှန်လက်နက်ကိုင်တပ်ဖွဲ့ထဲဝင်ရောက်ကြတဲ့ဖြစ်ပျက်တွေလည်းရှိနေတယ်လို့သတင်းတွေအရသိရပါတယ်။ MOD လက်အောက်ကဘာကြောင့်နှုတ်ထွက်ကြသလဲလို့ကြောင်းရင်းခံတွေကိုစစ်စစ်ကြည့်ရင်အထောက်ပံ့မလုံလောက်တာMOD ရဲ့အမိန့်ကိုလိုက်နာနိုင်ခြင်းမရှိတာတက်ရွှေ့ပြောင်းအမိန့်ကိုမလိုက်နာနိုင်တာနဲ့လှုပ်ရှားရာဒေသမှာရှိနေတဲ့အခြားသောလက်နက်ကိုင်အဖွဲ့နဲ့ပူးပေါင်းလှုပ်ရှားလိုတဲ့ရည်ရွယ်ချက်အသီးသီးဖြစ်ကြပါတယ် MOD ရဲ့အထောက်ပံ့ကမလုံလောက်တဲ့အခြေအနေတွေလည်းရှိသလိုနောက်နှေးမှုတွေလည်းရှိနေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေတာပါမလုံလောက်တဲ့အခြေအနေမှာဘလို့ရက်တီကြမလဲလို့မိခွန်ထုတ်စီရလည်းရှိသလိုဒေသအလိုက်ဟွန်ကောက်တွေကောက်ယူတဲ့နီလန်းနဲ့ရက်တီကြတဲ့အနေထားမျိုးဖြစ်ပြီးအဲ့လိုအခြေအနေမှာ MOD လက်အောက်မှာမရှိရင်ဘယ်ရွှေ့ဘယ်မြကောက်ခံရရှိတဲ့ဆိုရာမျိုးလဲအထက်ကိုအစီရင်ခံစရာလိုမှမဟုတ်တဲ့သဘောဖြစ်ပါတယ် NUG MOD အနေနဲ့အခုလိုနှုတ်ထွက်မှုတွေကြောင့်စစ်ရေးအပိုင်းမှာဗဟုချုပ်ခိုင်မှုအားနည်းတာကိုညွှန်ပြနေတဲ့သဘောလားလို့တွေးဆစရာလည်းရှိနေတာဖြစ်ပါတယ် MOD အနေနဲ့၎င်းရဲ့လက်အောက်ကတပ်ရင်းတွေအနေနဲ့ရာနှုန်းအချို့ကစတင်တီထောင်ကလေးက MOD ရဲ့ကမကထပြုမှုနဲ့တီထောင်ကြတာဖြစ်ပေမဲ့ချို့တော့တက်ရင်တွေကသူ့ဒေတာအလိုက်ဒေတာကာကွယ်တပ်ဖွဲ့တွေအဖြစ်နဲ့ဖွဲ့စည်းပေါ်ထွက်လာပြီးနောက်မှာ MOD ရဲ့လက်အောက်အမိန်အောက်မှနေပြီးလှုပ်ရှားမယ်လို့ဝင်ရောက်ပူးပေါင်းလာကြတာလည်းဖြစ်ပါလိမ့်မယ်စစ်အာဏာသိမ်းမှုစန့်ကျင်ရေးလက်နက်ကိုင်အဖွဲ့တွေဖွဲ့စည်းမှုဟာတစုံလုံးအနေထားနဲ့စီစဉ်ချမှတ်ပြီးပေါ်ထွက်လာတာမျိုးထက်ဒေတာလိုက်သူပုံစံနဲ့သူပေါ်ထွက်လာပြီးလိုက်လာစုစည်းတဲ့သဘောဆောင်တာလည်းဖြစ်ပါတယ်။ငိုရှိပြီးသားဖြစ်တဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မဟာမိတ်လုပ်ချင်းအကူအညီရယူပြီးဖွဲ့စည်းချင်းနဲ့ဒိုင်းသားလက်နက်ကိုင်နယ်မြေတွေမှာအခြေစိုက်ပြီး MOD အနေနဲ့တိုက်ရင်းတွေဖွဲ့စည်းကလှုပ်ရှားခြင်းစတဲ့အစဉ်စဉ်ပြောင်းလဲဖွဲ့စည်းလာနိုင်တဲ့အနေထားလည်းဖြစ်ပါတယ်။အခုလို MOD အနေနဲ့နှုတ်ထွက်ခြင်းနဲ့တက်နှုတ်ထွက်ခွင့်ပြုသလိုပူပေါင်းခြင်းနဲ့တက်တွေလည်းလာရောက်ပူပေါင်းနိုင်တဲ့ဆိုတဲ့သဘောမျိုးလမ်းပွင့်ထားခြင်းဟာလက်နက်ကင်တက်တစ်ခုအနေနဲ့အားနည်းချက်ဖြစ်နေသလားသို့မဟုတ်မဟာမိတ်လက်နက်ကင်အဖွဲ့တွေနဲ့ပူပေါင်းသွားတာခွဲထွက်လာတာတဖွဲ့ချင်းယက်တီရာကပူပေါင်းလာတာရှိသလိုတဖွဲ့ချင်းယက်တီဖို့ခွဲထွက်တာတွေကိုအသာတကြီးခွင့်ပြုခြင်းဟာဘလို့အကျိုးဆက်တွေတက်ရောက်စေနိုင်တယ်လဲဆိုတဲ့မေးခွန်းလည်းရှိလာမှဖြစ်ပါတယ် MOD အနေနဲ့လက်နက်ကင်တက်ဖြစ်ပေမဲ့လည်းစီပွားရေး franchise company တဖွဲ့ပျော့ပြောင်းတဲ့မူဝါဒနဲ့ဒေတာလိုက်ဖွဲ့စည်းလှုပ်ရှားကြတဲ့လက်နက်ကိုင်အဖွဲ့တွေကိုလက်ခံနှုတ်ထွက်ခွင့်ပြုခြင်းကရေရှိအတွက်တော့အမိန်ပေးစီမံခန့်ခွဲရတဲ့အပိုင်းအခက်ခဲတွေကြုံလာရနိုင်တာလည်းဖြစ်ပါတယ်။နောက်တစ်ချက်ကဒေတာကာကွယ်ရေး LPDF အဖွဲ့တွေအနေနဲ့၎င်းတို့ဒေတာကို၎င်းတို့ခုံကောက်ပြီး၎င်းတို့မူဝါဒနဲ့အုပ်ချုပ်နေကြတဲ့အဖြစ်မျိုးကလည်းအများပြားဖြစ်လာရင်အုပ်ချုပ်ခံရတဲ့လူထုအဖို့ ကြီးမားတဲ့ဝန်ထုပ်ဝန်ပိုးဖြစ်လာစေမှာပါစစ်ဘေးကြောင့်အသက်မွေးဝမ်းကြောင့်လုပ်ငန်းတွေပျက်စီးနေချိန်မှာစီးပွားရေးအတွက်မဟုတ်ပဲလူသုံးကုန်ပျက်စီးတွေဖျက်ဆီးသေးဆောင်ရမှာကြီးလေးတဲ့အခွန်အောက်တွေကလူထုကိုထပ်မံဝန်ပိစေမှာဖြစ်ပါတယ်ချုံဆိုရရင်တော့ NUG MOD အနေနဲ့လက်နက်ကင်တပ်တွေကိုစုစည်းမှုရှိစွာဗဟုချုပ်ခိုင်မှုအကောင်းစွာနဲ့ထိန်းချုပ်နိုင်ဖို့အရေးကြီးတယ်လို့လက်နက်ကင်မြေပြင်မှာတပ်တွေရဲ့အုပ်ချုပ်မှုဆိုင်ရာအခွန်ကောက်ခံမှုဆိုင်ရာတွေကိုလည်းစီမံခန့်ခွဲနိုင်ဖို့အရေးကြီးပြီးလူထုအနေနဲ့အသက်အနည်းထိခိုက်မဲ့ဘေးကလွတ်အောင်ရှောင်တိမ်နေကြရတယ်လို့ရှင်းသားနေထိုင်နိုင်ရေးကိုလည်းငှဲ့ကြည့်စီမံဖို့အရေးတကြီးလိုအပ်နေတာဖြစ်ပါတယ်ရှင်
တော်တော်ရှင်များရှင်အခုနောက်ဆုံးအနေနဲ့တော်လှန်ရေးတိဂီတာအစီအစဉ်မှာတော့တေးရီအန်တီဆိုတေးဆိုဒီဘိုရတင်ခရစ်စတိုဘာရဲ့နှလုံးသားကိုဖွင့်ကာကြည်ပါလို့အမိရတဲ့တော်လှန်ရေးတိဂီတာကိုနားဆင်ကြရလို့မှာဖြစ်ပါတယ်ရှင်
လလချင်းတွေပြောက်ဆုံးမောင်မိုင်းနေတဲ့နာဂတ်တွေဒိတ်တဆိတ်ပုံခိုနေရလေရင်ပြန်တွေလာကြသည
်ဝေငါဘုံတွေကျဲချာလာเมียปยามีดาวตวยจาตะเปมะปีดูรวยจาตะเลลูจีรวยเตจาตีสกาลเมียงาสวาเมลงเอ็งรวยมูจา
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။
မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာတိုက်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါမြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်